ေဖော်ဝါရီတရက်နေ့တွေကအာနာသိန်းစစ်အုပ်ချုပ်ရေးကောင်စီကအာနာသိန်းပြည်ဆန္ဒပြမှုတွေဟာနေရာအနှံ့ပေါ်ထွက်လာတာတလားကြော်နေပြီးဖြစ်ပေမဲ့ခုထိအချိန်လျှော့သွားတာမရှိသေးပါဘူး။မနေ့ကတော့ရန်ကုန်မြို့ရင်မြောက်ကလာပမှာစစ်အုပ်ချုပ်ရေးကောင်စီဘက်ကအကြမ်းဖက်ဖြိုခွင်းတာကြောင့်10ဦးထပ်မံတေဆုံးခဲ့ကြရပါတယ်။ဒီကနေ့နေ့လယ်ကစလို့ရန်ကုန်စမ်းကြောင်းမြို့နယ်အပါအဝင်မြောက်တကုန်းအလုံးနဲ့တာမွေမှာငင်းကျန်းစွာဆန္ဒပြနေသူတွေကိုအကြမ်းဖက်ဖြိုခွင်းမှုတွေရှိခဲ့ပါတယ်။အောက်ကြီးမြေနိုင်လမ်းနဲ့အလုံးလမ်းမိပွိုင်မှာစစ်ကားရှစ်စီးနဲ့အချုပ်ကားတွေရှိနေပြီးအစံဘုံ၃ချက်ထက်မနည်းဖောက်ကမျက်ရည်ရုံကုန်ပစ်သွင်းတာတွေနဲ့လူစုခွဲတာတွေလုပ်ခဲ့ပါတယ်။ပြလူလူကိုမိโกပုံးတွေနဲ့အတန်ပုံးတွေပစ်ခတ်ဖြုတ်ခွဲတာမှာမူဝါလန်အထိဝင်ရောက်ဖြုတ်ခွဲခဲ့တာတွေလည်းရှိခဲ့တယ်လို့ဒေတာကန်တွေကဆိုပါတယ်။အဲ့ဒီနားတဝက်ဟာဆန္ဒပြသူခံမှန်းကြီးရာချီစုဝေးခဲ့တဲ့နေရာဖြစ်ပြီးအဲ့ဒီလူစုလူဝေးဆန္ဒပြချိန်မှာအခုလိုဖြုတ်ခွင်းခဲ့တာဖြစ်ပါတယ်။ဖြုတ်ခွင်းမှုတွေရှိခဲ့ပြီးမဲ့ပြင်းထန်ထိခိုက်တာမျိုးတွေမရှိခဲ့ပါဘူး။ဘလို့အခြေအနေပဲတုံတုံအာနာရှင်မကြဆုံးတဲ့ရင်းညာစွာဆန္ဒဖော်ထုတ်ဖို့ရည်ရဲထားတယ်လို့ဆန္ဒဖော်ထုတ်နေတဲ့လူငယ်တွေကဒီဝေကိုပြောပါတယ်
။ကျွန်တော်တို့နဲ့ဆွေးနွေးရတော့ကျွန်တော်တို့အများကြီးငယ်တဲ့လူများဆက်လက်ဆုံးနေတဲ့ငယ်တဲ့လူတို့အခုမှဆက်စစ်နဲ့ပြည့်ပြီးတာတော့ကြော်တဲ့လူအဲ့လိုလူတွေဈေးဝါးရဆိုတော့ကျွန်တော်တို့မကြဘူးခင်ဗျာ။ပို့ပြီးတော့စိတ်ထဲမှာအခံပြင်းနေတယ်ဗျာ။ဘာမှလည်းမလုပ်ဘူး။အခုမှသူတို့လည်းလက်နဲ့လက်ပြီးတော့ကိုယ်ကအကြမ်းဖက်နေတယ်နိုင်ငံတကာဘယ်လိုပြောမလဲကျွန်တော်တို့ကအချက်အချက်ဖတ်လို့ပါသူတို့အဲ့လိုကျွန်တော်တို့ပြစ်ချက်တော့ချုပ်ကန်ရအောင်အဲ့လိုလေကျွန်တော်ကခံရမှာဗျာခုချက်ကျွန်တော်တို့ဘက်ကယူအရှုံးရဖြစ်နေမှာကျွန်တော်ဘက်ကကျွန်တော်သူတို့ကစနစ်နဲ့တိုက်တဲ့ဆိုကျွန်တော်ဘက်ကကျွန်တော်ဖြစ်နေတာကျွန်တော်စိတ်တက်နေလို့တိုက်ရမှာဆိုပြန်တိုက်ချုပ်နေတာအဲ့ဆိုကျွန်တော်ကကျွန်တော်မှမဟုတ်ပါဘူးအဲ့လူငယ်အကုန်လုံးချက်ပဲနဲ့ကျွန်တော်တို့ဘလောက်ပဲစားဆုံးသွားတဲ့လူတွေမှာကျွန်တော်တို့ကလည်းမဖြစ်ဘူးအဲ့တော့ကျွန်တော်ကျွန်တော်မြင်နေတဲ့လူမျိုးတွေကျွန်တော်ကဆက်ပြီးတော့တိုက်ပါတယ်တိုက်ပြီးတော့ကျွန်တော်လမ်းပို့ဆက်တယ်အကြောက်ဘူ
းနောက်ထပ်လူစုခွဲခင်ရတဲ့နေရာကတော့မြောက်တကုံတပ်ပါတွေးကြော်တန်တွေနဲ့ငင်းကျန်းစွာဆန္ဒပြသူတွေဟာ35ရက်ကွက်34ရက်ကွက်အသင်းဝင်နဲ့ကျောင်းလန်းတဝိုက်မှာစုယုံဆန္ဒဖော်ထုတ်နေကြတာပါအာနာပိုင်းလက်နက်ကင်တွေကအဲ့ဒီနေရာအနီးတဝိုက်ကိုနေ့လယ်ပိုင်းလောက်ကမျက်ရည်ရိုပုံအတံပုံးတွေနဲ့လူစုခွဲခဲ့ပြီးစီးသွေးကာရင်ထားတာကိုလည်းဖျက်ဆီးခြင်းနဲ့တော်လို့လုပ်ခဲ့ပါတယ်အဲ့လိုလုတ်ခဲ့တဲ့အပြင်ရက်ွက်တေတဲ့အထိဝင်ရောက်ကစာဖွေတာတွေလုတ်ခဲ့တယ်လို့အဲ့ဒီနေရာမှာကိုရန်ကြုံတွေ့သူတဦးကပြောပါတယ်
ကျွန်တော်တို့အကြောင်းရင်းနောက်ငယ်ရိုက်ဆိုနေပြည်နယ်ဘယ်လောက်ကြာကြာကျွန်တော်တို့ကကျွန်တော်နိုင်ငံဆိုကျွန်တော်ဆုံးဖြတ်လုပ်တဲ့နေရာကျွန်တော်ဆက်လုပ်သွားပါမယ်ဆက်ပြီးတော့လမ်းဆက်ကောင်းကိုဆက်ပြီးတော့ကျွန်တော်နေရောက်ကဆန္ဒပြနေမှာပဲကျွန်တော်တို့ကအောင်မှသူတို့အကြမ်းဖက်ကြုံရှိနေတော့လေအကြမ်းလိုက်ကျွန်တော်တို့တော့ဒီလိုအောင်ရဲ့ဖြစ်ကျွန်တော်တို့ဆက်လက်ဆက်လုပ်သွားမှာပါ
စံကြောင်မျိုးနယ်ထဲမှာလည်းတပိတ်ကိုဖြိုခွဲတာတွေရှိတယ်လို့အာနာရှင်စန့်ကျင်ရေးကိုပုံစံမျိုးစုံတုံးဖော်ထုတ်တာတွေလည်းရှိပါတယ်။ထမိန်တန်းစင်ကလမ်းလေကိုအာနာပိုင်တွေမဝင်နိုင်အောင်တားဆီးတာတွေလုပ်တာမျိုးတွေရှိခဲ့တယ်လို့အဲ့ဒီနေရာကိုရောက်နေတဲ့ VOA သတင်းတောက်အကနုံကပြောပါတယ်။
ဒီနေ့ဆန်းထားရချင်းတွေကဒီစံတော်လမ်းပတ်မှာဒီမနက်ပိုင်းကဖြုတ်ခွဲလိုက်တဲ့အတံပေါင်းမြင့်ကြီးရုပ်ပေါင်းအဲ့ဒါဟိုဖြည့်ခတ်ဖြုတ်ခွဲအဖြုတ်ခွဲလိုက်တယ်။ကျွန်းတော်လမ်းပေါ်မှာပေါ့နော်စံတော်လမ်းပေါ်တဲ့ကြောင့်မှဒီဆန္ဒပြတဲ့သူတွေရှိတယ်သူတို့ဆက်ပြီးတော့ဆန္ဒပြနေကြတယ်တိုင်းတာတော်မင်းများလည်းပါတယ်ပေါ့နော်။အာနောက်ပြီးတော့သူတို့ဒီခံတတ်တဲ့အစီအစီခံလာတာတွေ့ရတယ်။ဟိုရဲတွေစစ်သားတွေအလွယ်တကူဟိုရင်ရောက်လာအောင်ကြိုးကားပွဲထားတာတွေ့ရတယ်။ထမိုင်တန်းတွေဆန်းထားတာလည်းတွေ့ရတာပေါ့နော်ဟိုဒီကျွန်းတော်လမ်းပေါ်မှာပေါ့အဲ့ဟာကစစ်တပ်တွေကဟိုချိုခွဲပေါ့အသေးဆောက်ဆိုင်နေရလည်းတွေ့ရတယ
်တာမွေပညာတရလမ်းတလျှောက်အောပါလမ်းတရလမ်း146လမ်း145လမ်းတွေမှာပါမျက်ရည်ရိုဘုံတွေပစ်ခတ်ဖြိုခွဲတာတွေအပြင်အိမ်တွေပေါ်အထိပါပစ်ခတ်တာတွေရှိခဲ့ပါတယ်အဲ့ဒီနေရာတွေအကုန်လုံးကိုစစ်နယ်ရဲအင်အား300နီးပါးလောက်ကဝင်ရောက်ခဲ့လို့မြို့ကန်တွေကပြောပါတယ်ကြည့်ကြမှုအခြေအနေတွေကိုတော့မသိရသေးပါဘူး။ရန်ကုန်မြို့နေရာအနက်မှာတော့ဆန္ဒပြသူတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကအကြမ်းဖက်ပစ်ခတ်နှိမ်နင်းလို့တွေးမြေကျတဲ့အထိဖြစ်ခဲ့ရပေမဲ့ဒီကနေ့မှာနေရာတော်တော်များများမှာလူငယ်တွေဟာဆန္ဒဖော်ထုတ်နေတာတွေရှိနေသေးဖြစ်ပါရှင်။